ပြောင်းဆုံးနေတဲ့မလေးရှားလေယာဉ်အစိတ်ပိုင်းတွေကိုရှာတွေ့ဖို့အမေရိကန်ရေတပ်ကရင်ခုန်ဆက်ယုံနဲ့ရှာဖွေမှုတွေကိုဒီကနေ့မှနောက်တစ်ချိန်ရပ်ဆိုင်ထားရပါတယ်။အတိအကျမသိရသေးတဲ့ဆက်ပိုင်းဆိုင်ရာပြဿနာတချို့ကြောင့် Bluefin 21ရင်ခုန်ယာဉ်ကိုရေပေါ်ပြန်ခေါ်ခဲ့ရတဲ့အကြောင်းရှာဖွေမှုတွေကိုဦးဆောင်နေတဲ့ Australia Agency ကပြောပါတယ်။ဒီရင်ခုန်ယာဉ်ကိုရေအောက်ချင်းချင်းလွှတ်ပြီးရှာဖွေမှုတွေလုပ်ခဲ့တာဖြစ်ပါတယ်။ရရှိထားတဲ့အချက်လက်တွေအပေါ်ကနအူးအဆင့်30ချက်တွေအရတော့လေရင်ပြောင်းနဲ့ပတ်သက်ပြီးထူးထူးခြားခြားရှာဖွေတွေ့ရှိရတာမရှိသေးပါဘူးလို့ဩစတြေးလျအဖွဲ့ကပြောပါတယ်။ဒီသတင်းပတ်စောပိုင်းကရင်ခုန်ယာဉ်ကိုရေအောက်ပေပေါင်း 14,800 ကျော်အထိဆင်းပြီး6နာရီကြာရှာဖွေမှုတွေလုပ်ခဲ့ပြီးတဲ့နောက်အခုရှာဖွေမှုကိုယာယီရပ်ဆိုင်းလိုက်ရတာဖြစ်ပါတယ်။ရေပုံထဲမှာတော့တိတိကျကျမထည့်သွင်းရသေးတဲ့ရေမိုင်ပတ်လည်400နီးပါးရှိတဲ့ဒီရှာဖွေမှုတွေလုပ်နေတဲ့နေရာမှာရေအောက်ရှာဖွေမှုတွေကိုနှစ်လကျော်လောက်လုပ်သွားရနိုင်တယ်လို့အမေရိကန်ရေကြောင်းဆိုင်ရာအရာရှိတွေကတော့သတိပေးနေကြပါတယ်ရှင်။